ထိုင်းနိုင်ငံမှာမတ်လ24ရက်နေ့ကျင်းပမယ့်ထွေထွေရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေစတင်မှတ်ပုံနေနေကြပါပြီ။အမည်စီးရင်ပေးမယ့်နေရာမှာပါတီစုံကကိုယ်စားလှယ်လောင်းတွေလာရောက်စီးရင်ပေးကြတာကိုထောက်ခံသူအသီးသီးကဆိုင်းပုတ်တွေအလံတွေဝှေ့ရန်ချွေးကြော်တန်တွေအော်ဟစ်ကြိုးစို့နှုတ်ဆက်ခဲ့ကြပါတယ်။ဝင်းကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ကိုစစ်တပ်ကဖျောက်ချခဲ့ပြီးအာနာသိမ်းခဲ့တဲ့2014ခုနှစ်ထဲကဆိုရင်ပထမဆုံးကျင်းပမဲ့ထွေထွေရွေးကောက်ပွဲဖြစ်တာမို့ရွေးကောက်ပွဲဝင်သူတွေရောမဲဆန္ဒရှင်တွေပါစိတ်ဝင်စားဖြစ်နေကြတာပါထိုင်းနိုင်ငံမှာရွေးကောက်ပွဲကိုပြည်သူတွေမျှော်လင့်နေတာ၈နှစ်ကြာခဲ့ပြီလို့ပွေထိုင်းပါတီကနေဝင်းကြီးချုပ်လောင်းအဖြစ်ဝင်ပြီးအရွေးခံမဲ့ဆူဒါရက်ခရူရာဖတ်ကပြောပြီးတော့နိုင်ငံ၈ဆက်ဆောင်ရွက်နိုင်ဖို့အတွက်ရွေးကောက်ပွဲကော်မရှင်ကမျက်မျက်တတဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်စစ်အစိုးရဝန်ကြီးချုပ်ဒီပရယုတ်ချန်အိုချာကရွေးကောက်ပွဲကို2015ခုနှစ်ထဲကကျင်းပမယ်လို့ပြောပေမဲ့အကြိမ်ကြိမ်နောက်ဆုတ်ခဲ့တာပါရွေးကောက်ပွဲကျင်းပရေးကိုထောက်ခံကြောင်းထိုင်းဘရင်ကပြီးခဲ့တဲ့လကတော်ဝင်အမိန့်ထုတ်ပြန်အတည်ပြုခဲ့တာကြောင့်နိုင်ငံရေးပါတီတွေအနေနဲ့တရားဝင်စည်းရုံးလှုပ်ရှားခွင့်ရခဲ့ကြတာဖြစ်ပါတယ်